Japan dollar ရဲ့ အတွင်းက အဖြစ်အပျက် များကို ပြောပြပါမယ်။ မိမိတို့ တိုင်းလေးကို ဘကိုး ဒေသမှာ ရှိတဲ့ တပ်တွေကို စုယုံ ဖွဲ့စည်းပြီး ဘကိုး ခရိုင် ၊တထုံ ခရိုင် ၊ဖားပွန် ခရိုင် ၊တောင်ငူ တောင်ပိုင်း ဒေသတွေမှာ ဖက်စစ် Japan ကို dollar တိုက်ခိုက်ဖို့ ဗိုလ်ချုပ် အောင်ဆန်း အမှုပြုတဲ့ dollar ရဲ့ ကောင်စီက တာဝန်ပေးထားပါတယ်။ ဗိုလ်ချုပ်က ဖက်စစ် Japan dollar ရေး စတော့မယ် ဆိုတာနဲ့ ဖက်စစ်တော်လှန်ရေးနိုင်ငံရေးသဘောတရားတွေကိုမမတက်မတော်တွင်ကတမှုတက်ချက်တွေနားလည်သဘောပေါက်လာဖို့မမပြည်ကွန်မြူနတီပါတီကကေရာတွေကိုတက်ထဲဝင်စေပြီးနိုင်ငံရေးတင်နှံများပေးစေခဲ့ပါတယ်။ဒါကြောင့် BIA နောက်ပိုင်းကာလတွေမှာတီးကန်းရော်ရဲပြီးနာမည်ပြက်စပြုတ်နေတဲ့မမတက်မတော်ဟာလည်းတီးကန်းပေဝဲပြီးခိုင်မာတောင်းတင်းလာပါတယ်။ဖက်စစ်တော်လှန်ရေးကြီးစတင်လာတဲ့အခါမှာတော့ မမတက်မတော်ဟာရဲရင်ပြောင်မြောက်စွာခြေတန်းကဆွန်စားဆွန်လှုပ်ပါဝင်တိုက်ခိုက်ခဲ့ကြပါတယ်။မိမိတို့ဟာမလ၂၇ရက်နေ့ည9နာရီမှာပဲခူးမြို့မှာရှိတဲ့စီးရီးပြကွင်းထဲမှာတပ်အားလုံးတက်ထွက်ဖို့အသင့်တန်းစီစုဝေးကြပါတယ်။ဂျပန်တွေကိုတော့အင်္ဂလိပ်တပ်တွေပြန်ဝင်လာရင်အသင့်ခုခံတိုက်ခိုက်ဖို့တပ်ဖြန့်ထားတာလို့အယုံတွင်းထားပါတယ်။အဲ့ဒီညမှာတော့ တပ်တွေစုပြီးတာနဲ့အခုအချိန်ကစလို့ဗမာပြည်သူများနဲ့ဗမာတပ်မတော်တရလုံးကဖက်စစ်ဂျပန်ကိုတော်လှန်တိုက်ခိုက်ကြပြီလို့ကြေညာပြီးဗိုလ်ချုပ်ရဲ့ဂျပန်တပ်အပေါ်စစ်ကြေညာစကားကိုဖတ်ပြပါတယ်။ပြီးတော့ငကိုချိုတင်စီစဉ်ထားတဲ့နေရာဒေသအသီးသီးကိုလူစုခွဲပြီးခြစ်တက်ကြပါတယ်။အဲ့ဒီညဟာဒဂူလာပြည်နေ့ညပါ။လာရောင်အောက်မှာတပ်တွေခြစ်တက်နေတာကိုကြည့်ရင် မိမိစိတ်မှာအလွန်ပေါ်ပါပျော်ရွှင်နေမိပါတယ်။တော်လှန်မဲ့သတင်းပေါက်ကြားပြီးဂျပန်တွေလက်အုပ်မှုရသွားမှာကိုအမြဲတိုက်ခိုက်စိတ်ပူပန်နေကြရာကအခုတော့မိမိတို့ကလုံးဝလက်အုပ်မှုရအစီအစဉ်ရှိရှိကြကြနာနာဂျပန်တော်လှန်ရေးကြီးကိုစနိုင်ပြီဖြစ်လိုပါတယ်။အဲ့ဒီညကိုတော့မိမိတက်တက်မိမိနိုင်တော့ပါဘူး။အဲ့ဒါလို့ချစ်တဲ့သွားတဲ့တပ်တွေနဲ့ဂျိုတပ်ဖြန့်ထားတဲ့တပ်တွေပေါင်းပြီး မတ်လ၂၉ရက်နေ့ကစလို့အနှံ့အပြားတစ်ချင်းချင်းတိုက်ခိုက်ခဲ့ကြပါတယ်။တိုက်ပွဲတွေအများအပြားဆင်နွှဲတာပါ။ချမ်းမြ၂၄နာရီမှာဧရိယာရှမ်းမိုင်ထဲမိုင်အတွင်းတိုက်ပွဲတစ်ပွဲတိုက်နေပါတယ်။ဒါဟာတပြီလုံးမှာတဝုန်းဝုန်းတယုံယုံနဲ့တိုက်ခဲ့တာပါ။ဂျပန်တွေဟာဆယ်ရက်ကျော်လောက်အထိအငိုက်မိနေသေးပါပဲ။တိုက်ပွဲတွေတိုက်ရုံမကဆက်သွယ်ရေးလမ်းကြောင်းတွေကိုလည်းဖျက်ဆီးကြပါတယ်။ င်းပြောင်မြောက်စွာပါဝင်ခဲ့ကြပါ誒ဧပြီလလယ်လောက်ကစပြီးဂျပန်တွေဗျံပရာဆုတ်ခွာပါတော့တယ်အဲ့ဒီဆုတ်ခွာရလမ်းတွေကိုလည်းမိမိတို့တပ်တွေကလိုက်လံတိုက်ခိုက်ပါတယ်ဂျပန်တွေဟာမိသွားတဲ့လူများကိုလည်းရရက်ဆက်ဆက်နှင်းပန်းနှိပ်ဆက်ပြီးမှတပ်ဖြတ်ဖြစ်ပါတယ်သူတို့စစ်လမ်းကြရာရက်တွေယာတွေမှာလည်းရက်ဆက်ကြမ်းကြုတ်မှုကတော့မကြားဝင်မနာသာတွေပါပဲဒါပေမဲ့ဖမ်းမိသွားတဲ့ပြည်သူတွေရောတပ်မတော်သားတွေပါဘယ်သူမှတက်ဆာဖောက်မသွားကြပါဘူးရဲရဲဝံ့ဝံ့ပဲအသေးခံသွားကြပြီးတပ်မတော်ကိုကာကွယ်ပေးသွားကြပါတယ်မိမိတို့တပ်မတော်သားများဟာပြည်သူတွေကိုအကာအကွယ်ပေးပြီးဆက်စစ်ဂျပန်တွေကိုရရလက်နဲ့ရတဲ့အခြေအနေအခွင့်ကောင်းတွေအသုံးချပြီးတိုက်ခိုက်ခဲ့ပါတယ်။ကြီးစံပြက်လက်ရိခပြက်လက်သွားလဲအရှုံးမပေးဘဲရကုတ်ကြခဲတာဝန်ထမ်းခဲ့ကြပါ။မမပြည်ကြီးလွတ်လပ်ဖို့ဆိုတဲ့မြင့်မြတ်တဲ့တန်တိဌာန်နဲ့မမပြည်သူလူထုတွေဟာဗမာတပ်မတော်နဲ့ပူးပေါင်းပြီးအသက်ဆုံးကြိုးပမ်းခဲ့ကြလို့ဗမာတော်လှန်ရေးကြီးအောင်မြင်ခဲ့ရတာပါ။အဲ့ဒီဂျပန်တော်လှန်ရေးကြီးအတွင်းကကြာဆုံးသွားရတဲ့ဗမာတပ်မတော်သားတွေရောဗမာပြည်သူပြည်သားသားကောင်းယရနာတွေအားလုံးကိုပါမိမိတို့အာဝစဉ်သတိရနေအားအဲ့ဒီတိုက်ပွဲတွေအတွင်းနောက်ပိုင်းကာလများမှာဗေဒီနဲ့ဆင်းလာတဲ့မဟာမိတ်တပ်များကလိုက်လံကြီးရှုကြပါတယ်သူတို့ကတိတ်ချီးကျူးကြပါတယ်ဗမာတွေနဲ့စစ်တိုင်ရင်မလွယ်ဘူးဆိုတာလဲတွက်ဆမှုသွားဟန်တူပါတယ်ဒီလိုနဲ့မိမိတို့တွေ1945ခုနှစ်ဩဂုတ်လ15ရက်မှာဂျပန်တော်လှန်ရေးကြီးအောင်မြင်ခဲ့ပါတယ်။ဒါတောင်ဗမာပြည်တောင်ပိုင်းဖြစ်တဲ့တနင်္သာရီတိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီနေရာမှာမိမိတို့ဘာကြောင့်ဂျပန်တော်လှန်ရေးကြီးအောင်မြင်ခဲ့ရသလဲဆိုတာကိုဆန်းစစ်ကြည့်ရအောင်။ အဓိကအကြောင်းရင်းကြီး၄ချက်ရှိတယ်လို့ထင်ပါတယ်။ပထမအကြောင်းကတော့တော်လှန်ရေးရဲ့ခေါင်းဆောင်မှုရဲရင်မှန်ကန်လို့ဖြစ်ပါတယ်။ဗိုလ်ချုပ်ရဲ့ခေါင်းဆောင်မှုအရသင်္ဍင်္ဂဗျူဟာနဲ့ဒီဖရီရဲ့ဒန်းစင်တွေကောင်းမွန်မှန်ကန်လို့ဖြစ်ပါတယ်။ဒုတိယအကြောင်းကတော့တိုင်းပြည်လုံးစီးလုံးမြင့်စွာနဲ့ဟတ္တပလရဲ့ဥဆောင်မှုအောက်ဖွဲ့စည်းပေါင်းစုံလူပုဂ္ဂိုလ်ပေါင်းစုံလူမျိုးစုအလုံးနဲ့လူလူကြီးတရားလုံးပါဝင်လာအောင်စည်းရုံးနိုင်လို့ဖြစ်ပါတယ်။တတိယအကြောင်းကတော့တိုက်ပွဲစဉ်တွေမှာပြည်သူစစ်သဘောတရားနီးနာတွေအတိုင်းလှုပ်ဆောင်ခဲ့လို့ဖြစ်ပါတယ်။ပြည်သူတရားလုံးကဖက်စစ်ဂျပန်ကိုမုန်းပြီးရွံရှာစွာနဲ့တော်လှန်ရေးကိုထောက်ခံအဖက်ဖက်ကကူညီခဲ့လို့လည်းဖြစ်ပါတယ်။သရုတ်ထကတော့ကမ္ဘာလုံးကဆင်နွှဲနေတဲ့ကမ္ဘာဖက်စစ်တော်လှန်ရေးတပ်ပေါင်းစုကြီးတဲမှာတခန်းတကန်နာအဖြစ်ပါဝင်ပြီးဆင်နွှဲခဲ့ရတာဖြစ်လို့နိုင်ငံတကာရဲ့အမျိုးမျိုးသောအကူကိုရခဲ့လို့ဖြစ်ပါတယ်။ဒီဖက်စစ်တော်လှန်ရေးကြီးဟာအောင်ပွဲကြီးကတော့ဗမာပြည်သူတရားလုံးဆောင်ရခုံရရမယ်။သမိုင်းဝင်အရေးတော်ဖြစ်ပါတယ်။ဒါရီကတော့ဂျပန်တော်လှန်ရေးအတွင်းကအဖြစ်အပျက်များနဲ့တော်လှန်ရေးအောင်မြင်ခဲ့ရတဲ့အကြောင်းရင်းတွေပါ။နောက်တစ်ပတ်မှာတော့မိမိတို့တိုင်းလေးကဂျပန်တော်လှန်ရေးအတွင်းအသက်ပေါင်းများစွာသတိပြီးတိုက်ခဲ့ရတဲ့တိုက်ပွဲတစ်ချက်တပွဲအကြောင်းပြောပြပါမယ်။